ရုံးငန်းထဲမှာငြင်းငြင်းတက်တက်နေထိုင်ပြီးအလုပ်လုပ်ရတဲ့သူတွေဟာအချိန်မတိုင်ခင်သေဆုံးမှုအနေနဲ့ရှိနေတာကိုကာကွယ်ဖို့နေ့တိုင်းတနားရီလောက်လေ့ကျင့်ခန်းလုပ်သင့်တယ်လို့လေးလာတွေ့ရှိချက်အသစ်တစ်ခုကတိုက်တွန်းဖော်ပြလိုက်ပါတယ်။လမ်းဆက်ဂျာနယ်မှာပုံနှိပ်ဖော်ပြခဲ့တဲ့အဲ့ဒီလေ့လာတွေ့ရှိချက်အရနှလုံးယောဂါ၊စီးကျိုယောဂါနဲ့ကင်ဆာယောဂါတွေဟာကိုယ်လက်လှုပ်ရှားမှုနည်းတဲ့နေထိုင်မှုပုံစံကြောင့်ဖြစ်လာတာဖြစ်ပြီးကမ္ဘာစီးပွားရေးမှာနှစ်စဉ်ဒေါ်လာ68ဘီလီယံလောက်ထိဆုံးရှုံးနေတယ်လို့ဆိုပါတယ်။နှစ်စဉ်လူ 5.3 သန်းလောက်သေဆုံးမှုတွေဟာကိုယ်လက်လှုပ်ရှားမှုမရှိတာနဲ့ဆက်ဆက်နေပြီးဆက်လက်တောက်လို့သေဆုံးတဲ့လူအရေအတွက်တောင်ပိုများနေပါတယ်။အရွယ်ရောက်ပြီးသူတွေဟာတပတ်ကိုအနည်းဆုံးမိနစ်150လောက်အေရိုဘစ်လေ့ကျင့်ခန်းတွေလုပ်တာအပြင်ကျော်သားလေ့ကျင့်ခန်းတွေလည်းတပတ်ကို2နာရီလောက်လုပ်သင့်တယ်လို့အမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကတိုက်တွန်းထားပါတယ်။